အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အယ်လူကီယိုကစ်တီဟိုဟာ NCA တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့9ဖွဲ့ကကိုယ်စားလှယ်တွေနဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒီကနေ့တွေ့ဆုံခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒီတွေ့ဆုံပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ PPSD အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနန်းရည်ရင်ဆိုးက VOE ကိုအခုလိုပြောပါတယ်။
ကတော့ဒီ5 5 consensus အပေါ်မှာပဲသူက packaging ဖြစ်နေတာပေါ့နော် packaging ဖြစ်နေတဲ့အပေါ်မှာတော့သူတို့ဘယ်လိုနီးလန်းရှာလို့ရမလဲပေါ့သူတို့အနေနဲ့ကောင်းမွန်တဲ့ဆက်ဆံရေးကဒီဘက် SEC နဲ့ရှိတာပေါ့နော်အဲဆက်ဆံရေးရှိတော့ဘယ်လိုမျိုးနီးလန်းရှာလို့ရမလဲပေါ့အဲ့ဒီအပေါ်မှာတော့သူတို့တစ်နှစ်အတွင်းအချိန်မှာတော့ဒါသူတို့ပြန်ပြီးတော့မှအဲတုံးသက်ပြန်ပြီးတော့မှသူတို့အပြင်ဆင်ဆောင်ရွက်သွားမယ်ဆိုတဲ့လက်ရှိအနေထားမှာပဲရှိပါသေးတယ်ဒါကြောင့်မလို့သူတို့ကိုယ်တိုင်ကိုကြလာပြီးတော့မှတွေ့ဆုံတယ်ပြီးရင်တခြား stakeholder တွေနဲ့လည်းသူတို့ဘန်ကောက်မှာတွေ့ဖို့ရှိပါတယ်
Mr. Elukiyo Kitty ဟိုအနေနဲ့မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်အဖြစ်ပထမဆုံးကြိမ်လာရောက်တာဖြစ်တာနဲ့အညီမြန်မာနိုင်ငံဘက်မှာရှိတဲ့အဖွဲ့အစည်းတွေရဲ့အတန်ကိုနားထောင်မှုလာရောက်ခြင်းဖြစ်ကြောင်းလာအိုအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့တစ်နှစ်တာကာလအတွင်းမှာအာဆီယံဘုံသဘောတူညီချက်၅ချက်နဲ့အညီအကောင်းဆုံးအဖြေရှာလှုပ်ဆောင်သွားဖို့တွေကိုပြောခဲ့တယ်လို့နန်းရင်ရင်ဆိုကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့နိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေအားနည်းချက်အားသာချက်တွေကိုလည်းအလူကီယိုကစ်တီဟိုကပြန်မေးခဲ့တယ်လို့ဆိုပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ဟာလက်တွေ့အကောင့်ထည့်ဖော်မှုအပိုင်းမှာအားနည်းချက်ရှိကြောင်းမြန်မာနိုင်ငံမှာလက်ရှိအချိန်ထိနေရက်စွတ်ခွာထွက်ပြေးရသူနှစ်တန်းကျော်သွားပြီဖြစ်တဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းတွေကိုထိထိရောက်ရောက်လှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့တစ်နှစ်တာအလှည့်ကျတာဝန်ယူတဲ့အချိန်ကတိုတောင်းတဲ့အတွက်ကြောင့်မို့လို့အဓိကလုံနိုင်တဲ့အကြောင်းအရာကိုပဲရွေးပြီးတော့ဦးစားပေးလှုပ်စီလို့ကြောင်းသူတို့ဘက်ကပြန်လည်တင်ပြခဲ့တယ်လို့နန်းရင်ဆိုကပြောပါတယ်ရှင်။